ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကအကြမ်းဖက်မှုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တိုက်ကိုနီးနီးကပ်ကပူးပေါင်းဆောင်ရွက်လိုတဲ့ဆိုတာကိုရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရတယ်။ဘင်္ဂလားဒေ့ရှ်နဲ့အမေရိကန်အစိုးရနှစ်ရပ်တို့အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ထောက်လှမ်းရေးနဲ့တရားဥပဒေစိုးမိုးရေးအထူးတကားလှုပ်ဆောင်မှုတွေကိုနောက်ထပ်အဆင့်မြင့်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ကြေညာခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွင်လှုပ်ရှားနေတဲ့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ကမ္ဘာတဝန်းကအဖွဲ့အစည်း၈ခုတို့ချိတ်ဆက်မှုရှိပြီးဒီအဖွဲ့အစည်း၈ခုထဲကတစ်ခုဟာတောင်အာရှမှာရှိတယ်ဆိုတော့အထောက်အထားတွေရှိတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကဒါကာမြို့တော်မှာမိန့်ခွန်းပြောကြားပြီး VOA သတင်းဌာနရဲ့မေးမြန်းမှုကိုဖြေကြားခဲ့တာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွင်းကအစွန်းရောက်ဝါဒီတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကတချို့အဖွဲ့တွေကြားအဆက်ဆက်ရှိနေပြီးဒီပြောဆိုချက်အပေါ်မှာလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်အပါအဝင်သူတွေ့ခဲ့တဲ့အစိုးရတာဝန်ရှိသူတွေဘက်ကမငြင်းကြဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကယ်ရီကထပ်လောင်းပြောပါရရှင်။